မြန်မာအပါဝင်6နိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ကိုဆက်ပြီးတော့ဖိနှိပ်နေတဲ့အတွက်အမေရိကန်အစိုးရရဲ့ CPC လို့ခေါ်တဲ့ Country of Particular Concern အထူးစိုးရိမ်ပေါ်ရနိုင်ငံစီးရင်ထဲမှာပြန်ပြီးတော့ထည့်သွင်းတက်မှတ်လိုက်တဲ့ကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကကြာတာပတိနေ့မှာကြေညာလိုက်ပါတယ်။အခုလိုမြန်မာနိုင်ငံကို CPC စီးရင်မှာပြန်ပြီးတော့ထည့်သွင်းခဲ့တဲ့ဆိုရင်နိုင်ငံဆက်ဆံရေးအထူးထွေပြောင်းလဲစရာမရှိတဲ့ကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်က BOE ကိုပြောပါတယ်။မိုင်းဂျင်းနင်းကအပြည့်အစုံကိုတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာအပါဝင်တရုတ်အီရီထရီးယားအီရန်မြောက်ကိုရီးယားဆူဒန်ဆော်ဒီအာရေဗျာတာဂျီကစ္စတန်တက်ကမနီစတန်နဲ့ဥဇ်ဘက်ကစ္စတန်စတဲ့ဆယ်နိုင်ငံကို2019ခုနှစ်ဒီဇင်ဘာလ20ရက်နေ့ကအမေရိကန်အစိုးရရဲ့ CPC အထူးစိုးရိမ်ရတဲ့နိုင်ငံတွေဖြစ်ထက်မှန်အတည်ပြုသတ်မှတ်ကြောင်းမနစ်ကြာသာပတိနေ့ကအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကထုတ်ပြန်ကြေညာခဲ့ပါတယ်ဒီကြေညာချက်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရဲ့ဌာနအရှေ့အာရှနဲ့ Pacific Bureau ရဲ့ပြောခွင့်ရပုဂ္ဂိုလ်က BOE ကိုအခုလိုပြောပါတယ်
။ In accordance with the International Religious Freedom Act of 1998, the Secretary of State annually designates
governments. ဘာကိုရကိုစစ်ကွန်းမှာပြတ်ထန်းခဲ့တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရဘာသာရေးလွတ်လပ်ခွင့်ကိုဆက်ပြီးတော့ပြင်းပြင်းထန်ထန်စနစ်တကျဖိနှိပ်နေတဲ့နိုင်ငံတကာအစိုးရတွေကိုအမေရိကန်အစိုးရရဲ့ CPC လို့ခေါ်တဲ့အထူးစိုးရိမ်ပွဲရနိုင်ငံတွေရဲ့စီးနှင်းထဲမှာထည့်သွင်းသတ်မှတ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးကနှစ်စဉ်စီရင်ခံစာထုတ်ပြန်ပါတယ
်။2019ခုနှစ်အတွက်အထူးဆောင်ကြည့်ရမယ့်နိုင်ငံစီးရင်မှာပါကစ္စတန်နိုင်ငံဟာဘာသာရေးလွတ်လပ်ခွင့်ပြင်းပြင်းထန်ထန်ချိုးဖောက်ခဲ့တဲ့အတွက်အထူးဆောင်ကြည့်ရမယ့်နိုင်ငံစီးရင်မှာထည့်သွင်းထားကြောင်းနိုင်ငံသားရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားရေးဌာနရဲ့2016ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်စီရင်ခံစာမှာလည်းမြန်မာနိုင်ငံမှာ2016ခုနှစ်အတွင်းလူနည်းစုကိုးကွယ်တဲ့ဘာသာဝင်တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုသူတို့ကိုးကွယ်တဲ့ဘာသာရေးအဆောက်အုံတွေဖြိုချဖျက်ဆီးခံရမှုဘာသာရေးမုန်းတိအောင်လှုံ့ဆော်မှုတွေရှိနေကြောင်းဖော်ပြထားပါတယ်။အထူးသဖြင့်2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့အင်အားအလွန်ကျွန်းသုံးနယ်မြေရှင်းလင်းမှုကြောင့်ရိုဟင်ဂျာမွတ်စလင်6သိန်းကျော်၃လအတွင်းအိမ်ကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့ဖြစ်ရပ်ကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်အမေရိကန်အစိုးရကသတ်မှတ်ခဲ့ပါတယ်။အခုလိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့အထူးစိုးရိမ်ရတဲ့နိုင်ငံတွေစီးမှာမြန်မာနိုင်ငံကိုပြန်ပြီးထည့်သွင်းခဲ့တယ်နဲ့နှစ်နိုင်ငံဆက်ဆံရေးထပ်မံပြောင်းလဲစရာအကြောင်းရှိဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်က VOA ကိုခုလိုပြောပါတယ်။
I think the statement on Tuesday makes pretty clear, you know, sort of how we view our relationship with Burma.
ဒီမှာငယ်လေးအမေရိကန်ဆက်ဆံရေးနဲ့ပတ်သက်ပြီးတော့အင်္ဂါနေ့တုန်းကအမေရိကန်နိုင်ငံရဲ့ဝန်ကြီးထုတ်ပြန်ခဲ့တဲ့မြန်မာလွတ်လပ်ရေးနေ့ကွန်ပျူတာမှာရှင်းရှင်းလင်းလင်းဖော်ပြထားပါတယ်။အခု CPC စီးရင်သတ်မှတ်ပြဋ္ဌာန်းချက်နဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကတရားဝင်ထုတ်ပြန်ချက်တော့မရသေးပါဘူး။ဒီစီးရင်ကိုလည်းဒီနေ့မှထုတ်ပြန်တာဆိုတော့သူတို့ရဲ့သဘောထားထုတ်ပြန်မှုအချိန်မရသေးတာလည်းဖြစ်နိုင်ပါလေ။
အခုလိုအမေရိကန်နိုင်ငံသားရေးဌာနက CPC စီးရင်ထုတ်ပြန်ရတာဟာနိုင်ငံတကာမှာဘာသာရေးလွတ်လပ်ခွင့်ပိုးပြီးရလာစေဖို့ရည်ရွယ်တာဖြစ်ကြောင်းသူကပြဆက်ထဲအခုလိုပြောပါတယ
်။ Protection of religious freedom is vital to peace, stability and prosperity. These designations
ဘာသာရေးလွတ်လပ်ခွင့်ကိုကောက်ကွယ်မှုပေးတာဟာငြိမ်းချမ်းရေး၊တည်ငြိမ်ရေးနဲ့ပါဝါပြောရေးအတွက်အင်တာမအရေးကြီးပါတယ်။စီးရင်သတ်မှတ်ပေါ်ပြခါတဲ့နိုင်ငံတွေထဲမှာဘာသာရေးလွတ်လပ်ခွင့်ကိုလေးစားပြီးတော့တိုးတက်လာစေဖို့ရည်ရွယ်ပြီးအခုလိုမျိုးထုတ်ပြန်ရတာဖြစ်ပါတယ်။
အခုလိုအမေရိကန်အစိုးရရဲ့ဆောင်ရွက်ချက်ဟာမှန်ကန်တင့်တော်ကြောင်းအောက်လွတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Republican အမတ် Edward Rice ကလည်းကြေညာလိုက်ပါတယ်။မနေ့ကသာပတိနေ့ကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာမြန်မာနိုင်ငံကိုအမေရိကန်အစိုးရရဲ့ CPC အထူးစိုးရိမ်ရာဇဝင်နိုင်ငံစီးနဲ့ပြန်ပြီးထည့်သွင်းတာဟာအထူးသဖြင့်မြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရပ်ကြောင်းတင့်တော်ကြောင်းဖော်ပြထားပါတယ်ရှင်။